Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဩဂုတ်လ5ရက်စနေနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို line to meter 19 နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျမယေသနာကျပါ။ American ပြည်အောင်စုမှာသမ္မတ Trump အစိုးရအဖွဲ့တာဝန်ဆယူကလေးကစပြီးတော့လှုပ်ဝဲသတင်းတွေဇက်တိုက်ပေါက်ကြားနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ American ရှေ့နေချုပ် Jeff Sessions ကသတင်းတောက်တွေကိုတတိပေးသွားပါတယ်။ကိုရီးယားကျွန်းဆွယ်မှာတုံ့ပြန်လာနေတဲ့တင်းမာမှုတွေကြောင့်အထူးစိုးရိမ်ပူပန်နေကြကြောင်းအာဆီယံအရှေ့တောင်အာရှနိုင်ငံများဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးတွေထပ်ပြီးတော့ပြောကြားသွားကြပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေကြားရဖို့ရှိပါတယ်ရှားဖောင်ရင်
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုအသွင်သစ်ဖြစ်အောင်ဖန်တီးဖို့ကြိုးပမ်းမှုနဲ့ဒီပေါ်စိုးရိမ်ချက်တွေနဲ့အတူ
နော်ရခိုင်ပြည်သူလူထုအနေနဲ့တကယ်ကိုလိုအပ်တဲ့ဒီလုံခြုံရေးကိုပြည်ထောင်စုအစိုးရအနေနဲ့ရောဒီတက်မတော်အနေနဲ့ရောပေါ့နော်ဒါဥပဒေပေါင်းအတွင်းကဒါလုံခြုံရေးကိုအမှန်တကယ်လုပ်ပေးဖို့လိုအပ်ပါတယ်လို့အမျိုးသက်ကချူနော်
ကိုဖီအန်ဦးဆောင်တဲ့ကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်ပြောသွားတာပါအပြည့်စုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်ဒါအပြင်တိဘက်ဘာသာရေးခေါင်းဆောင်ဘုန်းတော်ကြီးဒလိုင်းလာမာခီးစဉ်ကြောင့်ဘော့ဆဝါနာနဲ့တရုတ်နိုင်ငံဆက်ဆံရေးအခြေအနေအကြောင်းကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးသင်တာကျော်နဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင
်။အမေရိကန်ပြည်အောင်စုမှာသမ္မတ Trump အစိုးရအဖွဲ့ဇန်နဝါရီလမှာတာဝန်ဆယူကလေးကစပြီးတော့လှုပ်ဝဲသတင်းတွေဇက်တိုက်ပေါက်ကြားနေတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ရှေ့နေချုပ် Jeff Sessions ကသတင်းတောက်တွေကိုတတိပေးလိုက်ပါတယ်။သတင်းမီဒီယာရဲ့အရေးကြီးတဲ့အခန်းကဏ္ဍကိုကျွန်တော်တို့အလေးထားပါတယ်။သူတို့ကိုလည်းလေးစားပါတယ်။ဒါပေမဲ့သူတို့လှုပ်ချင်တိုင်းတော့လှုပ်လို့မရပါဘူးလို့တရားရေးဌာနမှသတင်းပေါက်ကြားမှုကဒီနေ့အတွင်းမှာသုံးစားကျော်မြင့်တက်လာလို့ရဲလို့တောက်ကြနေကကြေညာသွားရင်းနဲ့ Mr. Sessions ကပြောသွားပါတယ်။ဘသူတွေကသတင်းတွေကိုဖောက်ချလဲဆိုတာသိရှိအရေးယူနိုင်ဖို့အချိန်မြင့်လုပ်တဲ့အနေနဲ့သတင်းတောက်တွေရဲ့မှတ်တမ်းရေးမှတ်ရာတွေကိုတရားရုံးအမိန့်နဲ့တောင်းယူကြည့်ရှုတာနဲ့ပတ်သက်တဲ့စီးမြင့်မှုပေါင်းတွေကိုတရားရေးဌာနကပြန်ပြီးသုံးသပ်နေတယ်လို့ Mr. Sessions ကပြောပါတယ်။အဲ့ဒီစီးမြင့်မှုပေါင်းတွေဟာသမ္မတအိုဘားမားလက်ထက်2015ခုနှစ်မှာချမှတ်ခဲ့တာဖြစ်လို့တရားရေးဌာနအနေနဲ့သတင်းထုတ်တွေရဲ့တယ်လီဖုန်းဆက်သွယ်မှုတွေအီးမေးလ်တွေနဲ့အမိန့်ကိုတောင်းယူကြည့်ရှုပြီးတော့ဘယ်ကနေသတင်းထွက်လဲဆိုတာသိရအောင်လုပ်ဖို့ပို့ပြီးတော့ခက်ခဲနေရပါတယ်တရားရေးဆိုင်ရာစည်းမျဉ်းတွေကိုတရားဥပဒေအတိုင်းတည်ချာစည်းကြံမထားဘူးဆိုရင်သတင်းထုတ်တွေအနေနဲ့သူတို့ရဲ့သတင်းအရင်းမြစ်နဲ့အဆက်အသွယ်ပြုနိုင်တဲ့အနေအထားကိုအများကြီးထိခိုက်မှုရှိတယ်လို့သတင်းလွတ်လပ်ခွင့်ဂျိုးပန်းသူတွေကရှုမြင်ပါတယ်ညရောခြေဆိုင်သတင်းတော်များကာကွယ်ရေးအဖွဲ့ CPJ အဖွဲ့ကလည်းဒီလိုမျိုးတရားရုံးမိတ်နဲ့သတင်းတော်တွေရဲ့မှတ်တမ်းတွေကိုတောင်းယူတဲ့စီးမျဉ်းကိုဖြေလျှော့ပစ်တာဟာသတင်းလွတ်လပ်ခွင့်ကိုအကြီးအကျယ်နစ်နာစေတယ်လို့ပြောနေပါတယ်ရှင်
။2016အမေရိကန်သမ္မတရွေးကောက်ပွဲအချို့မဲဆွယ်စီယုံရေးကာလရဲ့နောက်ဆုံးလတွေအတွင်းသမ္မတ Trump အစိုးရအဖွဲ့ရဲ့အရင်အမျိုးသားလုံခြုံရေးအကြံပေး Michael Flynn ကိုတူရကီအစိုးရကရှုတ်ဝက်ပြီးတော့ပတ်စံပေးခဲ့သလားဆိုတာနဲ့ပတ်သက်ပြီးတော့အထူးစုံစမ်းစစ်ဆေးရေးမှု Robert Mueller ကတက်တီတွေကိုစစ်ဆေးမေးမြန်းနေတယ်လို့ New York Times သတင်းစာကဖော်ပြလိုက်ပါတယ်။ Mr. Mueller က Michael Flynn နဲ့ပတ်သက်တဲ့စာရွက်စာတမ်းအထောက်အထားတွေကိုပေးဖို့အင်မီရိုကိုမကြသေးခင်ကပဲတောင်းခဲ့တယ်လို့ New York Times သတင်းစာကဆိုပါတယ်။ဒါဟာအထူးစုံစမ်းစစ်ဆေးရေးမှု Mueller ရဲ့အဖွဲ့ကမှတ်တမ်းတွေပေးဖို့အင်မီရိုကိုလူသိရှင်ကြားတောင်းဆိုလိုက်တဲ့ပထမဆုံးဖြစ်ရလည်းဖြစ်ပါတယ်။ဒါပေမဲ့ဒါကတရားရုံးကနေတရားဝင်ဆင့်ခေါ်တာတော့မဟုတ်ဘူးလို့ New York Times သတင်းစာကပြောပါတယ်။ Michael Flynn ဟာသမ္မတ Trump ရဲ့အမျိုးသားလုံခြုံရေးအကြံပေးအဖြစ်နဲ့24ရက်ကြာတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့သမ္မတ Trump ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့နဲ့ရုရှားဆိုရကြဖြစ်နိုင်ခြေရှိတဲ့ပူပေါင်းကြံစီမှုအပေါ်စုံစမ်းစစ်ဆေးမှုတွေအတွင်းအဓိကကျတဲ့ပုံကိုယ်တွေကတဦးလည်းဖြစ်လာခဲ့ပါတယ်။အစိုးရရှေ့နေတွေက Michael Flynn နဲ့သူနဲ့ပြီးခဲ့တဲ့နှစ်ကလှုပ်လှုပ်ခဲ့တဲ့တူရကီနယ်ဝယ်ဘွားအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေနဲ့စီးပွားရေးသဘောတူညီမှုတွေကိုစုံစမ်းစစ်ဆေးနေပြီးမိုက်ကယ်ဖလင်းကိုပေးတဲ့ငွေတွေရဲ့နောက်ွယ်မှာတူရကီအစိုးရပါဝင်ပတ်သက်နေသလားဆိုတာကိုစီးစစ်ဖို့ကြိုးပမ်းနေတယ်လို့ New York Times သတင်းစာကြီးကဖော်ပြလိုက်ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার နဲ့ပယ်ထိန်တဲ့ဒုံးကျည်အစီအစဉ်အတွက်ငွေကြေးသုံးစွဲနိုင်အောင်လို့တစ်နှစ်တစ်နှစ်ငွေငွေဒေါ်လာတန်1000ရရှိနေတာကိုပိတ်ဆို့မဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအမြဲဆုံးအတည်ပြုနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုကလှုံ့ဆော်နေပါတယ်။ဇူလိုင်လ3ရက်နေ့နဲ့28ရက်နေ့တို့မှာမြောက်ကိုရီးယားအစိုးရကတိုက်ချင်းပစ်ဒုံးကျည်တွေပြစ်လွတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုမျိုးအရေးယူတန်းခတ်မှုကိုတိုးမြှင့်မှုလုပ်တာပါ။အခုဆိုရင်မြောက်ကိုရီးယားနိုင်ငံဟာအမေရိကန်ပြည်မကြီးနဲ့ဥရောပဒေသအများစု Yauzugu, Yaute, Donji, Titwin, Nine, Tore, Pong, Shigang, Shinibari. American Piazune, Dio Jama, Dremba Bamiazwa, Nina Gejaya Bide Namaro, Dida Senojin, Sendini, Nani, Dona, Ima, Lono Yikansiga, Mekwe, Sompepo, Tamatabio, American Amujan Yide, T. Sompeche Poma, Lono Yikansi Pong, Sangana Yellow, Deta Sweeney Taja Bipari. လုံချုံရေးကောင်စီတန်ရရှိတူရဲ့ပြောဆိုချက်အရဒီဆုံးဖြတ်ချက်မူကြမ်းကိုအတည်ပြုပြီးတော့အကောင့်ထဲပေါ်ရဲဆိုရင်မြောက်ကိုရီးယားအစိုးရရဲ့တနှစ်ကိုဒေါ်လာ မနေ့ကမလာနဲ့နိုဝင်ဘာလတော့မှာစပြီးတော့အကျုံးဝင်တဲ့လုံချုံရေးကောင်စီဆုံးဖြတ်ချက်နှစ်ခုမှာတော့မြောက်ကိုရီးယားရဲ့တခုတည်းသောအဓိကပို့ကုန်ဖြစ်တဲ့ကြောင်မီးသွေးတင်ပို့မှုကိုကန့်သတ်ခဲ့တာပါအခုဆုံးဖြတ်ချက်အတက်မှာတော့အဲ့လိုမျိုးကန့်သတ်တာမျိုးမဟုတ်ဘဲနဲ့လုံးဝခွင့်မပြုတော့တာဖြစ်လို့မြောက်ကိုရီးယားကြောင်မီးသွေးတင်ပို့မှုအလုံးရပ်တန့်သွားမှာဖြစ်တယ်လို့လုံချုံရေးကောင်စီတန ချစ်ရောကြတော်မှာဖြစ်ပါတယ်။တန်နဲ့တန်တက်တူရိုင်းကိုလည်းလုံးဝပိတ်ပင်မှာဖြစ်ပြီးမြောက်ကိုရီးယားရဲ့ဒီနေ့ဝင်ငွေကိုဒေါ်လာ250တသန်းလောက်ရောကြသွားစေပါလိမ့်မယ်။ခဲနဲ့ခဲတက်တူရိုင်းတင်ပို့မှုကနေဒေါ်လာ113သန်းနဲ့ပင်လယ်ဆောင်ကနေပြီးဒေါ်လာတန်ပေါင်း300လောက်ဒီနေ့အတွင်းမှာရောကြသွားနိုင်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုအနေနဲ့ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကိုအသစ်ပြန်လည်ဆွေးနွေးဖို့အတွက်တင့်တော်တဲ့စည်းကမ်းချက်တွေမရမချင်းဒီသဘောတူညီချက်ကနေနှုတ်ထွက်သွားခြင်းတည်းဆိုတဲ့အကြောင်းကြားတဲ့စာကိုရရှိခဲ့တယ်လို့ကုလသမဂ္ဂကအတည်ပြုလိုက်ပါတယ်။ကုလသမဂ္ဂအတွင်းမူချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့လည်းပဲရစ်သဘောတူညီချက်ကိုပြန်ပြီးညှိနှိုင်းဆွေးနွေးဖို့အတွက်အမေရိကန်ရဲ့ဘယ်လိုကြိုးပမ်းချက်ကိုမဆိုကြိုဆိုသွားမှာဖြစ်တယ်လို့အတွင်းမူချုပ်ရဲ့ပြောခွင့်ရစတဖန်ဒူဂျာရစ်ကပြောပါတယ်။အမေရိကန်အနေနဲ့ဒီသဘောတူညီချက်ကနေနှုတ်ထွက်ဖို့အတွက်အနည်းဆုံး3နှစ်လောက်အချိန်ကြာမြင့်မယ်လို့ခန့်မှန်းရပြီးတော့ဒီတော့အတွက်မှကျင်းပသွားမယ့်နိုင်ငံတကာရာသီဥတုပြောင်းလဲမှုဆိုင်ရာဆွေးနွေးပွဲတွေကိုဆက်ပြီးပါဝင်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ဒီဆွေးနွေးမှုတွေမှာအမေရိကန်ရဲ့ပါဝင်ဆွေးနွေးမှုကအမေရိကန်ရဲ့အကျိုးစီးပွားကိုကာကွယ်သွားစေမှာဖြစ်ပြီးတော့အမေရိကန်အစိုးရရဲ့အနာဂတ်မူဝါဒတွေမှာအဟံတားမဖြစ်စေဖို့အတွက်ဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်အမေရိကန်အနေနဲ့ရာသီဥတုဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးမျှတတဲ့ချင်းကပ်မှုကိုထောက်ခံကြောင်းအဲ့ဒါကတော့စီးပွားရေးကြီးထွားမှုကိုမြင့်တင်ပြီးစွန့်ရဲလုံခြုံမှုရှိဖို့တည်ကြောင်းလုပ်တဲ့ချိန်ထဲမှာပဲဖန်တော်ရင်တန်းငွေကိုရှော့ချသွားတာဖြစ်ပါတယ်။အမေရိကန်စီးပွားရေးလုပ်ငန်းတွေအလုပ်သမားတွေပြည်သူတွေနဲ့အခွန်အမ်းတွေအပေါ်မှာပို့ပြီးတော့အလေးပေးတဲ့စီးကမ်းသတ်မှတ်ချက်တွေကိုရခဲ့မယ်ဆိုရင်တော့အမေရိကန်အနေနဲ့ Paris သဘောတူညီချက်ကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့အတွက်သမ္မတ Trump ကလမ်းဖွင့်ထားတယ်လို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ။
VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရေအမေရိကန်တန်ခါနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့အာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့ရဲ့နိုင်ငံသားရေးဝင်ကြီးများအစည်းအဝေးကိုတက်ရောက်ခဲ့တဲ့နိုင်ငံသားရေးဝင်ကြီးတွေကကိုရီးယားကျွန်းပြင်မှာတွန်းမြင့်လာနေတဲ့တင်းမာမှုတွေကြောင့်အထူးစိုးရိမ်ပူပန်နေကြကြောင်းထပ်ပြီးတော့ပြောကြားသွားကြပါသေးတယ်။မနီလာမြို့တော်မှာဒီကနေ့စနေနေ့ကျင်းပတဲ့အစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မှာအာဆီယံအဖွဲ့ဝင်နိုင်ငံတွေကအခုတလောမြောက်ကိုရီးယားကပယ်ထိန်တဲ့ဒုံးကျည်ပစ်လွတ်သွားတာတွေနောက်ပြီးတော့နျူကလ িয়ার စမ်းသပ်မှုပြုလုပ်တာတွေဟာဒေတာနဲ့တကမ္ဘာလုံးရဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်ရေးကိုချိန်ချောက်နေတယ်လို့ပြောထားပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ဆိုင်ရာလုပ်ငန်းတွေကိုငြိမ်းချမ်းတဲ့နည်းနဲ့နောက်ကျောင်းပြန်လို့မရတဲ့အနေအထားအထီအောင်အလုံးစုံဖျက်သိမ်းရေးနဲ့ဒီလိုဖျက်သိမ်းတာကိုလည်းနိုင်ငံတကာကစစ်ဆေးအတည်ပြုနိုင်ရမှာဖြစ်တဲ့အဆင့်ထိရောက်ဖို့ထောက်ခံအားပေးတယ်ဆိုတာထပ်ပြီးတော့ပြောကြားခြင်းပါတယ်လို့လည်းအာဆီယံနိုင်ငံသားရေးဝန်ကြီးတွေကပြောထားပါတယ်။တနင်္လာနေ့မှာစတင်မဲ့ ARF အာဆီယံဒေတာရင်းနှင်းနှောဖလှယ်ပွဲမှာမြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးရီဟွန်ယိုနဲ့ပြောဆိုဆွေးနွေးခဲ့ရမယ့်အခွင့်အရေးကိုကြိုဆိုနေပါတယ်လို့စနေနေ့မှာမနီလာမြို့တော်ကိုရောက်ရှိလာတဲ့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကန်ဂျန်ဝါကပြောသွားပါတယ်ARF အစည်းအဝေးမှာတောင်ကိုရီးယားမြောက်ကိုရီးယားရုရှားနဲ့အမေရိကန်ပြည်သူပါဝင်နိုင်ငံပေါင်း28နိုင်ငံပါဝင်တာဖြစ်ပါတယ် American and Yanai when G Rex Tillerson, Seninima, Manila Murago, Yashima, Pipio, Teningri Niga Salo, Tessine, Poesi, Titine, a sea where you go, Satin, Pio, Los Santama, Separation.
Venezuela and Yatai Bibi Lotta, Dika, Dignit, Seninima, Seaway, Tabi, Chemazo, Shinibare, Taujaniga, Satin, Lide, D, Nimazia, Lotoga, Possible Chicken, Ubrego, Atipian, a year so be the Anaya Socialist Party go, Lopangu Anatti, Pido Melu, Kamabare. ပေါ်မှာငါးလေးစံငါးယောက်ပါဝင်တဲ့ဒီအတိုင်းပြည်ပြည်လွတ်တော်အမတ်တွေထဲမှာသမ္မတမဒူရိုရဲ့ဇနီးနဲ့သားလဲပါဝင်ပြီးတော့ဒီလွတ်တော်ကနိုင်ငံသားရေးဝန်ကြီးဟောင်းဒယ်စီရိုဒရီဂက်စ်ကိုဥက္ကဋ္ဌအသစ်ဖြစ်တဲ့တနည်းတညွတ်ထဲထောက်ခံရွေးချယ်လိုက်ပါတယ်ရိုဒရီဂက်စ်ကလည်းအစိုးရကိုအတိုက်ခံလုပ်နေတဲ့သူတွေကိုအများဆုံးရေးယူဆောင်ရွက်သွားမယ်လို့ဂရီပေးလိုက်ပါတယ်သူတို့အနေ
边城的亚的乌鲁江，在松阳湖里下地下入松马三阿在缅甸里面路，雷拉木的库亚对亚瓦里，提盖木个乌幺八当买马布表边城里面路都得对个表瓦里。亚的乌鲁江八的在北岸的乌鲁江，在格林那汤的亚马在松阳土邦的等个江南表来西马罗，在那个路邦东南了亚的乌鲁北岸的江在松尼亚的路 ，The Lancet Planetary Health 在内马迪克那边突变多瓦里些。
那么近半年来，那汤斯空格瓦比空比变为马罗，不对，那个在穆法罗个米达的当变为马，那亚比罗前边偏多瓦里，到将那个比罗的米达的当脑松反的马穆法罗个，那是前面的雷泽库的嘛，阿的斯肯的休斯亚多比罗，格巴扎维比前边偏多。
Now, so yeah, the dingo might eat the natural neck, Guyan, I do, Biopia, big air, washing, goose, let be the dings, some barrigus that die tolling be by me. You can't be named your bind by my dad can to choke, jump at the Pia Canara bar wing, long young yet to put when they go, Lou in art, don't die Kaimuri, she landed at way. Did that dream?တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးအပေါ်စိုးရိမ်မှုတွေမြင့်တက်လာနေပါတယ်။ဒါကြောင့်ရခိုင်ပြည်နယ်အတွင်းလုံခြုံရေးတာဝန်ယူထားတဲ့အဖွဲ့အစည်းတွေအနေနဲ့လုံခြုံရေးတိုးမြင့်ဆောင်ရွက်ပြီးဥပဒေပေါင်းထဲကနေပွင့်လင်းမြင့်တာမှုအပြင်နဲ့စနစ်တကျကင်တွယ်ဖြည့်ရှင်းဖို့ရခိုင်ပြည်နယ်အရေးဆောင်ရွက်နေသူတွေကတိုက်တွန်းကြပါတယ်။ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကအသေးစိတ်ဆက်ပြီးပြောပြပါလိမ့်မယ်ရှင်။
ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ3ရက်နေ့ကရခိုင်ပြည်နယ်မောင်နှောမြို့နယ်ကိုင်းကြီးကျေးရွာမှာအမည်မသိအကြမ်းဖက်သမားတွေရဲ့လက်ချက်နဲ့ကိုင်းကြီးကျေးရွာသားမျိုးတိုင်းရင်းသား6ယောက်သေဆုံးခဲ့ရပြီး2ယောက်ကတော့အခုချိန်ထိပျောက်ဆုံးနေဆဲဖြစ်ပါတယ်ဒီအကြမ်းဖက်တပ်ဖြတ်မှုအပြီးနောက်တစ်ရက်ဩဂုတ်လ4ရက်နေ့မှာတော့ဒေသတွင်းနယ်မြေရှင်းလင်းရေးလုပ်နေတဲ့အချိန်အတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကိုရသေးတော်မြို့နယ်တွင်ကအောင်နန်းရကျေးရွာကရွာသား600လောက်ဝိုင်းဝန်းတိုက်ခိုက်ခဲ့ကြတယ်လို့နိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်အခုချိန်ထိကတော့အကြမ်းဖက်သမားလို့တန်တရားရှိသူချို့ကိုဖမ်းဆီးစစ်ဆေးနေပြီးရဲတပ်ဖွဲ့ဝင်တွေနဲ့အတူတက်မတော်စစ်ကြောင်းတွေဘက်ကနယ်မြေရှင်းလင်းပြီးလုံခြုံရေးကိုတိုးမြင့်ဆောင်ရွက်နေပါတယ်အခုလိုမျိုးဒေသခံတချို့နဲ့နယ်မြေတည်ငြိမ်ရေးလုံခြုံရေးတာဝန်ယူထားတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကပါအင်အားသုံးတိုက်ခိုက်မှုရှိလာနေတဲ့အတွက်ဒေသခံပြည်သူတွေရဲ့လုံခြုံရေးစိုးရိမ်မှုကလည်းမြင့်တက်လာနေပါတယ်ခိုင်ပြည်နယ်တွင်းကလုံခြုံရေးအခြေအနေဟာစိုးရိမ်ရတဲ့အနေအထားဖြစ်လာလို့ဥပဒေပေါင်းတွင်းကနေလုံခြုံရေးစနစ်တွေတိုးမြင့်ချထားဆောင်ရွက်ပေးဖို့ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုတိုက်တွန်းပါတယ်လို့ရခိုင်ပြည်နယ်အရေးအကြံပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဖွဲ့စည်းထားတဲ့ကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်းက VOA ကိုပြောပါတယ
်ဒီကော်မရှင်တင်နဲ့ဒေသခံရခိုင်တင်နဲ့တွေ့တဲ့ခါတိုင်းမှာပေါ့နော်ဒေသခံရခိုင်တွေပထမဆုံးပြင်ပြတာလုံခြုံရေးပါကျမတို့တွေ့ဆုံဆွေးနွေးတဲ့အခါတိုင်းမှာဒီလုံခြုံရေးအရေးကြီးတာကိုပြပြကြပါတယ်ဒါတကယ်ကို common ကျမတို့ဆွေးနွေးခဲ့ရတဲ့အချက်ပါပေါ့နော်ဒေသခံပြည်သူဟာသူတို့ဒေသရဲ့လုံခြုံရေးဟာတကယ်အရေးကြီးနေပါတယ်ဆိုတာသူတို့အားလုံးကခံစားမိတဲ့ဟာကိုကျမတို့ဟိုနားလေပြရပါတယ်ဆိုတော့ဒီနေ့အဲ့ဒီသူတို့ရဲ့ခံစားချက်ဟာတကယ်အမှန်တကယ်ဖြစ်လာတဲ့အခါကျတော့เนาะပို့ပြီးတော့မှစိုးရိမ်ကြဖြစ်ပါတယ်အဲ့ဒါကြောင့်မို့ပေါ့เนาะရခိုင်ပြည်သူလူထုအနေနဲ့တကယ်ကိုလိုအပ်တဲ့ဒီလုံခြုံရေးကိုပြည်ထောင်စုအစိုးရအနေနဲ့ရောတက်မတော်အစိုးရရောပေါ့เนาะဒါဥပဒေပေါင်းအတွင်းကလုံခြုံရေးကိုအမှန်တကယ်လုပ်ပေးဖို့လိုအပ်ပါတယ်လို့အန်ဒီဘက်ကချူညီပါတယ
်အခုလိုဒေသတွေမှာမွတ်စလင်ကျေးရွာတွေကအုပ်ချုပ်ရေးမှုတချို့တပ်ဖြတ်ခံရတာအပါအဝင်မြို့တိုင်းရင်းသားတွေကိုပါတိုက်ခိုက်မှုတွေရှိလာနေတဲ့အတွက်ရခိုင် dying nari, necaman dying nari, male, did our ring long jong ye, so in mushilare, look your ware, that's how your cabine soya nine, did that canny name ye dream baking long jongs one eight high dollar nine ye, long jong ye see, manny, domi sound ye busy luare, look, command dying a lumuko ye ogata, utung we got didomare.
ပြီးနိုင်ငံရဲ့ဒေသအားလုံးကိုအတားအဆီးမရှိတွားရောက်ခွင့်ပြုဖို့လိုအပ်တယ်လို့လည်းAIဖွဲ့ကထုတ်ပြန်ထားပါတယ်။ဒါရရှိများရှင်အခြေအနေပြောစရာဖြစ်နေရတဲ့ဆက်သွယ်ရေးဥပဒေပုံမှာ66ကြီးကိုပြင်ဆင်ရေးလွှတ်တော်တွင်ဆွေးနွေးနေချိန်မှာပဲအပြေးတိုင်းဖြတ်သိမ်းပြဖို့တိုက်တွန်းတဲ့တွေလည်းထွက်ပေါ်နေပါတယ်။ပုတ်ကဲစော်ကခံရမယ့်အရေးကနေအများပြည်သူကိုကာကွယ်ပေးဖို့ဒီဥပဒေဟာရ
သူတွေလည်းရှိပါတယ်။ပုံမှန်66ကကြီးပြင်းတဲ့သလားဖြတ်တဲ့သလားဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စဉ်ကကြိုဆိုပါရစေ
။အခုစနေညတိုက်ရိုက်လေးလိုက်ဆွေးနွေးကန်ကိုည9နာရီခွဲမှာစတင်မှာမို့စောင့်မျှော်နားဆင်နိုင်ပါရစေ။အခုဆက်လက်ပြီးတော့ American ပြည်ထောင်စုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။ American နိုင်ငံခြားရေးဝန်ကြီးဌာနကိုအသွင်သစ်ဖြစ်အောင်ဖန်တီးဖို့ကြိုးပမ်းမဲ့အစီအစဉ်မှာဝန်ထမ်းတွေကိုယ်တိုင်ဦးဆောင်သွားမှာဖြစ်တာကြောင့်ပိုမိုထိရောက်မှုရှိလိမ့်မယ်လို့ဝန်ကြီး Rex Tillerson ကပြောဆိုလိုက်ပါရယ်။ဒါပေမဲ့လည်းသမ္မတ Donald Trump အစိုးရလက်ထက် American နိုင်ငံခြားရေးမူဝါဒတွေမှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအလေးမထားတော့မှာကိုနိုင်ငံခြားရေးဝန်ကြီးဌာနအရာရှိဟောင်းတွေနိုင်ငံခြားရေးမူဝါဒရေးရာကျွမ်းကျင်သူတွေစိုးရိမ်နေကြပါတယ်ဒီအကြောင်း VOA စင်တမန်ရေးရာသတင်းတောက်ဆင်နီရှင်သတင်းပေးပို့ထားတာကိုတော့ကုအောင်လုံကပြောပြပေးမှာဖြစ်ပါတယ
်အမေရိကန်ထိပ်တန်းစင်တမန်ဖြစ်စတင်တောင်းယူခဲ့တဲ့လွန်ခဲ့တဲ့6လလုံးကဝန်ကြီး Rex Tillerson ကိုနွေ့နွေ့ထွေးထွေးကြိုဆိုခဲ့ကြပါမယ်ဗဏ္ဍာရေးသုံးစစ်ဖြတ်တောက်မဲ့အစီအစဉ်တွေအဆင့်မြင့်ယာတို့တွေလေ့လာနေတာတွေအသွင်သစ်ဖြစ်အောင်ပြင်ဆင်မှုပြောဆိုမှုတွေကြောင့်ဝင်နှန်း 36,000 ကျားလှုပ်လှုပ်ရှားရှားဖြစ်နေပါတယ်ဒါပေမဲ့လည်းဝန်ကြီးတေလာဆန်ကတော့ပြုရင်ပြောင်းလဲစီစဉ်နေတဲ့ပတ်သက်လို့ကာဝယ်ပြောဆိုနေတာပ
ါ People that I'm coming into contact with are excited about the redesign they're excited about hopefully getting some assistance on some areas that have troubled them for a long time.
ကျွန်တော်တို့တွေ့တဲ့သူတွေကတော့ပုံစံပြောင်းမဲ့အစီအစဉ်နဲ့ပတ်သက်လို့စိတ်လုံးရှားနေကြပါတယ်။ကာလရှိကြပြဿနာပေါ်နေတဲ့ခန္ဓာတွေမှာအကူအညီတွေရတော့မယ်ဆိုတဲ့မျှော်လင့်ချက်နဲ့စိတ်လုံးရှားနေကြတာပါ။နိုင်ငံရေးဝန်ကြီးဌာနရဲ့တာဝန်ဟာအမေရိကန်ရဲ့နိုင်ငံရေးမူဝါဒတွေကိုဥဆောင်ဖို့ပုံမကောင်းမွန်ပြီးလုံခြုံမှုနဲ့တာယာဝါပြောမှုရှိတဲ့အမေရိကန်ပြည်ထောင်စုကိုဖန်တီးဖို့ဒါတွေကိုလည်းပြည်တွင်းပြည်ပမှာဆောင်ရွက်နေတဲ့ဆိုတာကိုစတင်သဘောပေါက်လာနေပြီလို့ထင်ပါတယ်။ဒီမှန်းချက်တွေကပြောင်းလဲမသွားပါဘူး
။ဒါပေမဲ့လည်းလက်ထက်လုံးနိုင်ငံခြားရေးဝန်ကြီးဌာနရဲ့ရည်မှန်းချက်အစ်စ်မှာကမ္ဘာတဝန်းဒီမိုကရေစီနဲ့တရားမျှတမှုမြင့်တင်ရေးထက်သွင်းဖော်ပြထားခြင်းမရှိတဲ့အတွက်စိုးရိမ်မှုတွေလည်းထွက်ပေါ်လာနေတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမှာနှစ်ပေါင်း40နီးပါးအမှုထမ်းခဲ့တဲ့သံမတ်ကြီးအောင်လော်ရာကနေဒီကတော့နိုင်ငံခြားရေးမူဝါဒရဲ့အရေးကြီးတဲ့အစိပ်ပိုင်းတွေကိုခြံလှမ်းလို့မဖြစ်နိုင်ဘူးလို့ဆိုပါတယ
်။ It's impossible to divorce our foreign policy.with democracy and justice.
ကျွန်တော်ရဲ့နိုင်ငံသားရေးမူဝါဒမှာဒီမိုကရေစီနဲ့တရားမျှတမှုရရှိရေးကိစ္စတွေကိုစွန့်ပယ်လိုက်ဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒါတွေဟာကျွန်တော်ရဲ့အခြေခံအုတ်မြစ်တွေပါ။ဒါတွေအားလုံးဟာလည်းကျွန်တော်တိုင်းပြည်ကိုစတင်ထူထောင်ခဲ့တဲ့အချိန်အစိုးရအဖွဲ့ရဲ့ဒစိတပိုင်းအဖြစ်နိုင်ငံသားရေးဝန်ကြီးဌာနကိုဖွဲ့စည်းချိန်ကတည်းကရှိလာခဲ့တဲ့ရည်တည်ချက်တွေပါ။ဒါကြောင့်လည်းဒါတွေကိုဖယ်ရှားဖို့စဉ်းစားတယ်ဆိုတာရှင်းပြဖို့အတော်ခက်တဲ့ကိစ္စပါ။
IS အစ္စလာမ်အစိုးရတွေနဲ့ရုရှားတို့ရဲ့ဝါဒဖြန့်ချီမှုတွေကိုတံပြန်မဲ့နိုင်ငံခြားရေးဝန်ကြီးဌာနရဲ့နိုင်ငံတကာဆက်ဆံရေးဌာနအတွက်အသုံးစရိတ်ကိုလွှတ်တော်ကအတည်ပြုထားပေမဲ့အပြည့်အဝသုံးစွဲဖို့အစီအစဉ်မရှိဘူးလို့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာလည်းစိုးရိမ်မကင်းဖြစ်နေကြပါတယ
်။ Countering ISIS propaganda? I mean, come on. This is at the top or should be at the top of our priority list.
ISIS ရဲ့ဝါဒဖြန့်ချီမှုတွေကိုတံပြန်မှုဆိုတာဟာဥစားပေးစရဲ့ထိတ်ဆုံးနေရာမှာထားရမှာပါ။ရုရှားကမမှန်မကန်သတင်းဖြန့်နေတာတွေဟာလည်းအစ်စ်အဆမ်းမဟုတ်တယ်လို့ကျမတို့ဘက်ကလည်းသတင်းစကားပို့ကြိုးပမ်းတာမျိုးတိုင်းပြည်အကျိုးစီးပွားကိုထိခိုက်မဲ့ကိစ္စတွေမှာတံပြန်ဆောင်ရွက်တာမျိုးတွေလည်းရှိပါတယ်။ဒါတွေကိုတလျှောက်လုံးလှုပ်လာခဲ့တာပါ
။ပြောခွင့်ရသူဟက်တနော့ကတော့နိုင်ငံတကာဆက်ဆံရေးဌာနလုပ်ငန်းတွေအတွက်နိုင်ငံခြားရေးဝန်ကြီးဌာနကကြိုးပမ်းနေကြောင်းပြောပေမဲ့စီးပွားရေးလုပ်ငန်းရှင်အောင်တူဖြစ်တဲ့ဝန်ကြီးတေလာဆန်ကတော့တန်တန်သမျှအသုံးစရိတ်ကိုချွေတာပြီးလုပ်ငန်းတွေကိုထိရောက်အောင်လုပ်နိုင်မယ့်နည်းလမ်းတွေကိုရှာဖွေနေတယ်လို့လည်းပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ
။ကောင်လုံးတင်ပြခဲ့တာပါရှင်ဆက်လက်ပြီးနိုင်ငံတကာသတင်းလွှာတော်ဘုတ်ကိုတင်ပြပေးပါမယ်တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမာရဲ့ခီးစဉ်နဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကသတိပေးနေတဲ့ကြားကပဲဒီလကုန်ပိုင်းတိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမာလာရောက်မှာကိုကြိုဆိုတယ်လို့ဘော့ဆွာနာနိုင်ငံကပြောဆိုလိုက်ပါတယ်လူခွင့်ရေးဆိုင်ရာဆွေးနွေးပွဲတက်ရောက်ဖို့ဖုန်းတော်ကြီးဒလိုင်လာမာဘော့ဆွာနာကိုလာရောက်မှာဖြစ်ပြီးသမ္မတအီယန်ခါမာနဲ့လည်းတွေ့ဆုံမှာမို့တရုတ်ဘက်ကပိုးပြီးပြစ်တင်ပြောဆိုခံရနိုင်တာပါအိန္ဒိယတောင်အာဖရိကနိုင်ငံကတော့တရုတ်ရဲ့ဖိအားပြမှုကြောင့်ဖုန်းတော်ကြီးဒလိုင်လာမာကို၃ချိန်ပြည်ဝင်ခွင့်ဗီဇာပိတ်ပင်ခဲ့ပါတယ်။ဒီအကြောင်းပြေဆုံးကိုတော့ VOA သတင်းတောက် Anita Power ရဲ့သတင်းလွှာကိုမှတင်ကြီးထိုက်တင်ပြပေးမှာပါရှင်
။လူဦးရေနှစ်သန်းရှိတဲ့ဘော့ဆွာနာနိုင်ငံမှာဖုန်းတော်ကြီးဒလိုင်လာမာကိုသိတဲ့လူသိမရှိဘူးလို့ပြီးခဲ့တဲ့သတင်းပတ်ဒီအထိဘော့ဆွာနာဂေဇက်စာဆောင်ရဲ့ Editor Lawrence Siracy ကပြောဆိုခဲ့တာပါ။ဒါပေမဲ့ဩဂုတ်လ18ရက်နေ့ကနေ19ရက်နေ့အထိမျိုးတော်ဂါဘွန်ရွန်းကလူခွင့်ရည်ညီလာခံကိုဖုန်းတော်ကြီးဒလိုင်လာမာတက်ရောက်ဖို့ရှိနေတာနဲ့အတူဒလိုင်လာမာသတင်းကနိုင်ငံရဲ့ခေါင်းကြီးသတင်းဖြစ်နေပါတယ်။ဘော့ဆွာနာရဲ့အကြီးဆုံးကုန်သွယ်ရေးမိဖက်ဖြစ်တဲ့တရုတ်ဘက်ကတော့ဒီခီးစဉ်ကိုအကြိမ်ကြိမ်ကန့်ကွက်ပါတယ်။ဘော့ဆွာနာနိုင်ငံတွင်တရုတ်ရဲ့ထိုက်ရိုက်ရင်းနှီးမြှုပ်နှံမှုက2011ခုနှစ်မှာဒေါ်လာတန်း1000ထိရောက်ရှိခဲ့ပြီးရင်းနှီးမြှုပ်နှံမှုမှာဦးဆောင်နိုင်ငံဖြစ်ပါတယ်။တိဘက်ဒေသဟာတရုတ်ရဲ့အစိအပိုင်းဖြစ်တည်ရှိခဲ့တာနှစ်ပေါင်း900ကျော်ရှိခဲ့ပြီလို့တရုတ်ကပြောဆိုပြီးဖုန်းတော်ကြီးဒလိုင်လာမာကိုအန်ဒီယေကြီးတဲ့ခွဲရွယ်ရေးသမားအဖြစ်သတ်မှတ်တာဖြစ်ပါတယ်။ဖုန်းတော်ကြီးဒလိုင်လာမာက1959ခုနှစ်အိန္ဒိယနိုင်ငံကိုထွက်ပြေးခဲ့ချိန်ကစလို့အဝေးရောက်တိဘက်အစိုးရအဖွဲ့ကိုဦးဆောင်ခဲ့တာပါ။ဘော့ဆွာနာအစိုးရရဲ့ပြောခွင့်ရဂျက်ရန်ဆေးကအခုလိုပြောပါတယ်
He's coming here on a private visit to take part in a seminar, so it's a kind of academic.
ဘုန်းတော်ကြီးကဆွေးနွေးပွဲတက်ဖို့ကိုရီးကိုရာခီးစဉ်အနေနဲ့လာမှာပါ။ဒါကသုံးရတာကျင်းပမယ်ပညာရေးပိုင်းဆိုင်ရာဆွေးနွေးပွဲမျိုးပါ။သူ့အနေနဲ့တမနာနဲ့တွေ့ရင်လည်းတွေ့ပြမှာပါ။တမနာဘက်ကလည်းတွေ့ဖို့ဖြစ်နိုင်တယ်လို့ပြောထားပါတယ်
။ဘုန်းတော်ကြီးဒလိုင်းလာမရဲ့ပုဂ္ဂိုလ်ရေးခီးစဉ်လို့ဆိုပြီးနိုင်ငံခေါင်းဆောင်နဲ့တွေ့ဆုံမယ်ဆိုတဲ့အတွက်ကြောင့်ပြောဆိုချက်နှစ်ခုကရှင်းအောင်မညီဖြစ်နေတယ်လို့ဖြစ်တယ်ဆိုပြီးဘော့ဆွာနာဂေဇက်စာဆောင်ရဲ့ editor Lawrence Siracy ကပြောပါတယ်ဘော့ဆွာနာဆွေရကဖုန်းတော်ကြီးဒလိုင်းလာမရဲ့ခီးစဉ်ကိုရှင်းရှင်းလင်းလင်းမလုပ်တာဟာဆိုရင်မီးနဲ့ကစားနေတာလို့လည်းသူကပြောပါတယ် အင်းနီချင်းတောင်အာဖရိကနိုင်ငံကတော့တရုတ်ရဲ့ဖိအားပေးမှုနဲ့ပဲတိဘက်ဘာသာရေးခေါင်းဆောင်ကို၃ချိန်ဗီဇာပေးဖို့ညှင်းခဲ့ပါတယ်။ဖုန်တော်ကြီးတလိုင်းလာမကိုလက်ခံတဲ့နိုင်ငံတွေကိုတရုတ်ဘက်ကရင့်ရင်တည်တည်ဝေဖန်ပါတယ်။2012ခုနှစ်ကဗီဂျင်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဖုန်တော်ကြီးတလိုင်းလာမနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မှာအစင်းမြန်တန်တမာဆက်ဆံရေးကိုတရုတ်ဘက်ကဆိုင်းငံ့ခဲ့ပါတယ်။အမေရိကန်သမ္မတဟောင်းဘရက်ကိုဘားမားကဖုန်တော်ကြီးဒလိုင်းလာမနဲ့တွေ့ဆုံမှုကိုလည်းတရုတ်ဘက်ကကန့်ကွက်ပါတယ်။ဘော့ဆဝါနာနိုင်ငံဟာအချုပ်အခြာအာဏာပိုင်နိုင်ငံဖြစ်တဲ့ဘသူကိုလက်တင်ခံမလဲဆိုတာကိုလွတ်လွတ်လပ်လပ်ဆုံးဖြတ်မယ်ဆိုတာကိုတွေ့ရပေမဲ့အစိုးရအနေနဲ့မရှင်းမလင်းလုပ်လို့မရပဲသူ့ရဲ့ရည်တည်ချက်ကိုရှင်းလင်းအောင်လုပ်ဖို့လိုတယ်လို့ဘော့ဆဝါနာဂေဇက်စာဆောင်ရဲ့အယ်ဒီတာလောဝင်စီရက်စီကပြောပါတယ
်
ဝန်ကတည်းကအနေနဲ့ကိုယ့်ရဲ့လူလာချက်ကဘာလဲတခုဖြစ်လာရင်ဘာလုပ်မလဲဆိုတာကိုရှင်းရှင်းလင်းလင်းပြောထားတာမရှိပါဘူးရှင်းတော့မညီတဲ့ပြောဆိုချက်တွေနဲ့ရှင်းတွနောက်ဆိုလို့ရတဲ့နဲ့ကျွန်တော်တို့ဘယ်လိုလုပ်လို့ကြမလဲ
တရုတ်အစိုးရဘက်ကတော့မကြမီလာမဲ့ခီးစဉ်အတွက်ပြစ်တင်ရှုတ်ချပါတယ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရလူခန်းကဒီအကြောင်းကိုပြီးခဲ့တဲ့သတင်းပတ်မှာပြောဆိုပါတယ
်我们注意到最近的有关报道中方已经就第十四师达奈
ဒီကိစ္စအပေါ်မှာတက်ဆိုင်ရာနိုင်ငံအနေနဲ့မှန်ကန်တဲ့နိုင်ငံရေးဆုံးဖြတ်ချက်ချမှတ်ဖို့နောက်တရုတ်ရဲ့အမျိုးသားအကျိုးစီးပွားကိုအလေးနက်ထားဖို့တောင်းဆိုပြီးတရုတ်ရဲ့ရည်တည်ချက်ကိုရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်တရုတ်အနေနဲ့တခြားနိုင်ငံတွေရဲ့ပြည်တွင်းရေးကိုဝန်ရောက်မဆွတ်ဖက်သလိုတရုတ်ကိုတခြားနိုင်ငံတွေကထိပါလာရင်လည်းလက်သင့်ခံမှာမဟုတ်ဘူးလို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကပြောဆိုသွားတာပါဖုန်တော်ကြီးဒလိုင်းလာမကိုလက်တင်ခံရင်ဘော့ဆဝါနာကိုတရုတ်ဘက်ကဘလို့အရေးယူမလဲဆိုတာကိုတော့တရုတ်အစိုးရဘက်ကအသေးစိတ်ပြောဆိုထားတာမရှိပါဘူးဘော့ဆဝါနာဘက်ကတော့တရုတ်နဲ့မိတ်ဆွေတွေအဖြစ်ဆက်ပြီးရှိနေမယ်လို့ယုံကြည်ထားတဲ့အကြောင်းအစိုးရရဲ့ပြောခွင့်ရရမ်ဆေးကပြောပါတယ
် Well we hope that whatever differences we may have will not
နိုင်ငံကြဘလို့ကွဲပြားခြားနားမှုတွေရှိခဲ့ပါစေ1985ခုနှစ်ကတည်းကတရုတ်ပြည်နယ်ဘော့ဆဝါနာကြားရှိခဲ့တဲ့နိုင်ငံကျိုးတူပူးပေါင်းဆောင်ရွက်မှုနဲ့မိတ်ဆွေစစ်စစ်ဆက်ဆံရေးအပေါ်မှာတော့ထိခိုက်မှုရှိမှာမဟုတ်ပါဘူးဘော့ဆဝါနာအနေနဲ့တရုတ်ပြည်တော်နဲ့မူဝါဒကိုအသေးချာရပ်တည်ထောက်ခံထားပါတယ
်တစ်ချိန်တည်းမှာပဲဆက်ဆံရေးကတော့ဆက်လက်တိုးတက်ကောင်းမွန်နေပါတယ်ပြီးခဲ့တဲ့သတင်းပတ်ကပဲဘော့ဆဝါနာနိုင်ငံရေဘေးကယ်ဆယ်ရေးလုပ်ငန်းတွေအတွက်တရုတ်အစိုးရကဒေါ်လာတသန်းထောက်ပံ့ပေးခဲ့ပါတယ်တရုတ်နိုင်ငံနဲ့ဘော့ဆဝါနာနှစ်နိုင်ငံတို့အနေနဲ့ဆင်းရဲသည်ဖြစ်စေချမ်းသာသည်ဖြစ်စေမိတ်ဆွေဘော့ဆဝါနာနိုင်ငံအတွက်တရုတ်ဘက်ကထောက်ပံ့ပေးတာကိုဘယ်တော့မှအဆုံးသတ်မှာမဟုတ်ဘူးလို့လည်းတရုတ်သံအမတ်ကပြောဆိုထားတာဖြစ်ပါတယ်ရှင်
မတင်ကြီးထိုက်တင်ပြခဲ့တာပါရှင်စနေနေ့ညနေကင်းဗျူအေမြန်မာပိုင်းအစီအစဉ်ကိုထုတ်လွှင့်ပေးနေပါတယ်ည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့ line to meter 24 25 30နဲ့50တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမိုင်းအေတနာကျော်တင်ပြပေးပါလိမ့်မယ်ရှင
်အမေရိကန်ပြည်အောင်စုမှာသမ္မတထရမ့်အစိုးရအဖွဲ့ဇန်နဝါရီလမှာတာဝန်ဆယူကြတဲ့ကစားပြီးတော့လှုပ်ဝဲသတင်းတွေဇက်တိုက်ပေါက်ကြားနေတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ရှေ့နေသော Jeff Sessions ကသတင်းတောက်တွေကိုတတိပေးသွားပါတယ်။ဘယ်သူတွေကသတင်းတွေကိုဖောက်ချလဲဆိုတာသိရှိအရေးယူနိုင်ဖို့အချိန်မြင့်လုပ်တဲ့အနေနဲ့သတင်းတောက်တွေရဲ့မှတ်တမ်းမှတ်ရာတွေကိုတရားရုံးအမိန့်နဲ့တောင်းယူကြည့်ရှုတာနဲ့ပတ်သက်တဲ့စည်းမျဉ်းမူပေါင်းတွေကိုတရားရေးဌာနကပြန်ပြီးတော့သုံးသပ်နေတယ်လို့ Mr. Sessions ကပြောပါတယ်။အဲဒီစည်းမျဉ်းမူပေါင်းတွေဟာသမ္မတအိုဘားမားလက်ထက်2015ခုနှစ်မှာချမှတ်ခဲ့တာဖြစ်လို့တရားရေးဌာနအနေနဲ့သတင်းတောက်တွေရဲ့တယ်လီဖုန်းဆက်သွယ်မှုတွေအီးမေးလ်တွေကိုအမိန့်နဲ့တောင်းယူကြည့်ရှုပြီးတော့ဘယ်ကနေသတင်းထွက်လဲဆိုတာသိရအောင်လုပ်ဖို့ပို့ပြီးတော့ခက်ခဲနေရပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার ပယ်ရင်တက်ဒုံးကျည်အစီအစဉ်တွင်ငွေကြေးသုံးဆွဲနိုင်အောင်လို့တစ်နှစ်တစ်နှစ်ဝင်ငွေဒေါ်လာတန်းတစ်ထောင်ရရှိနေတာကိုပိတ်ဆို့မယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအမြန်ဆုံးအတည်ပြုနိုင်ဖို့အမေရိကန်ပြည်ထောင်စုကလှုံ့ဆော်နေပါတယ်။ဇူလိုင်လ3ရက်နေ့နဲ့28ရက်နေ့တို့မှာမြောက်ကိုရီးယားအစိုးရကတိုက်ချင်းပစ်ဒုံးကျည်တွေပြစ်လွတ်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုမျိုးတန်းခတ်အရေးယူမှုကိုတိုးမြှင့်ဖို့လှုံ့တာပါ။ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့အာဆီယံရှစ်တောင်အာရှနိုင်ငံများအဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်တဲ့နိုင်ငံသားရေးဝန်ကြီးတွေကကိုရီးယားကျွန်းဆွယ်မှာတိုးမြင့်လာနေတဲ့တင်းမာမှုတွေကြောင့်အထူးစိုးရိမ်ပူပန်နေကြကြောင်းထပ်ပြီးတော့ပြောကြားသွားပါတယ်။မနီလာမြို့တော်မှာဒီကနေ့စနေနေ့ကျင်းပတဲ့အစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မှာအာဆီယံဖွဲ့ဝင်နိုင်ငံတွေကအခုတော်မြောက်ကိုရီးယားကပယ်ရင်တဲ့ဒုံးကျည်ပြစ်လွတ်သွားတာတွေနျူကလ িয়ার စမ်းသပ်မှုပြုလုပ်တာတွေကြောင့်စိုးရိမ်ကြောင်းပြောသွားကြတာပါ။
တရင်ချင်းချုပ်ကိုမိုက်တင်တာကြောကြီးညာပြေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်နာခမင်းဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါရှင် VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.